တန်ရဲမြို့အနီးပတ်ဝန်းကျင်ဒေသမှာအခြေအနေမတည်မငြိမ်ဆက်ဖြစ်နေချိန်မှာပဲသမရဦးသိန်းစိန်ဟာဒီကနေ့ရခိုင်ပြည်နယ်ကိုရောက်ရှိနေပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့ပြည်ပခါတွေရေရှည်ပြည်လည်နိုင်ရေးလှုပ်ဆောင်မှုတရားဥပဒေစိုးမိုးရေးနဲ့လက်ရှိရခိုင်အစိုးရအဖွဲ့လှုပ်ဆောင်နေတဲ့တခြားလုပ်ငန်းတွေမှာဘလို့အခက်အခဲတွေရှိနေတယ်လဲဆိုတာတွေကိုကိုယ်တိုင်လေ့လာသိရှိနိုင်ဖို့ရည်ရွယ်ချက်နဲ့သွားတာလို့ဆိုပါတယ်။အစိုးရအဖွဲ့ဝန်ကြီးတွေနဲ့ဒုဝန်ကြီးတွေအတော်များများလိုက်ပါသွားတဲ့သမရဦးသိန်းစိန်ရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းကိုတော့ VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။နိုင်ငံတော်သမ္မတဦးသိန်းစင်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်ဖွဲ့ဟာဒီကနေ့မနက်ပိုင်းမှာရခိုင်ပြည်နယ်ကိုရောက်ရှိသွားပြီးမြို့နယ်၃မြို့နယ်ကိုတွားရောက်လည်ပတ်ခဲ့တယ်လို့ရခိုင်အစိုးရသတင်းထုတ်ပြန်ရေးကော်မတီဥက္ကဋ္ဌဦးလာသိန်းက VOA ကိုပြောပါတယ
်။ဟုတ်ကဲ့ပါဒီနေ့မနက်9:15စစ်တေရောက်ပါတယ်။သမ္မတကြီးကဒီနေ့မြောင်းဦးရဲ့စောက်တော်ရဲ့ကျွန်တော်မောင်းတော်ရဲ့တုံးနေတာတွားပါတယ်။အခုပဲပြန်ရောက်တယ်ခင
်ဗျာ။ရခိုင်ပြည်နယ်အတွင်းမနက်ကစလို့လူမျိုးရေးဘာသာရေးဆန်တဲ့ပဋိပက္ခတွေဖြစ်ခဲ့ပြီးတဲ့နောက်ခုချိန်ထိလူမျိုးစုတွေအချင်းချင်းကြားတင်းမာမှုတွေရှိနေသေးတာဖြစ်ပါတယ်။တမရရခိုင်ပြည်ကိုရောက်တဲ့နေ့မှာပဲပြီးခဲ့တဲ့စနေနေ့ကစတင်ခဲ့တဲ့ပုဂ္ဂိုလ်ရေးပဋိပက္ခကနေလူမျိုးရေးဆန်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေတန်တဲ့မြို့ပေါ်မှာလေးရက်ဇက်တိုက်အဖြစ်ထပ်မံဖြစ်ပွားနေတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပျက်နေတဲ့ပဋိပက္ခတွေရေရှည်ပြည်လည်နိုင်ရေးတရားဥပဒေစိုးမိုးရေးတို့အတွက်အခုခီးစဉ်အတွင်းဆွေးနွေးပြောဆိုဖို့ရှိတယ်လို့လည်းတမရယုံတာဝန်ရှိသူတူက VOA ကိုပြောပါတယ်။နိုင်ငံတော်အဆင့်ကဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးကော်မတီဝင်တွေနဲ့မနေ့ပြန်ဗုဒ္ဓနေ့မှာတွေ့ဆုံမှုရှိတယ်လို့ဦးလာသိန်းကပြောပါတယ
်။ကျွန်တော်တို့ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့နိုင်ငံတော်အဆင့်ကရခိုင်ပြည်နယ်ပြည်ရင်းအေးချမ်းရေးနဲ့တူတက်ရေးကော်မတီရှိတာပေါ့နော်။ဒါတော့အဲ့ဒီကော်မတီရဲ့လှုပ်ဆောင်ထားချက်အခြေအနေတွေကိုလာပြီးတော့ကြည့်တဲ့သဘောဖြစ်ပါတယ်။အဲ့ဒီ main ကော်မတီအောက်မှာကျွန်တော်တို့ကော်မတီ5ခု၊ဆက်ကော်မတီ2ခုရှိပြီးတော့ဆက်ကော်မတီ5ခုရှိပါတယ်။လုပ်ငန်းကော်မတီပေါ့နော်။လုပ်ငန်းကော်မတီလိုက်ဆောင်ရွက်ထားချက်တွေကိုလာပြီးတော့ကြည့်တဲ့သဘောဖြစ်ပါတယ်ခင်ဗျာ။ပြန်မှစစ်တွေမှာအစီအလုပ်ပါမ
ယ်။ပုထုနေ့မှာပဲစစ်တွေမျိုးအနည်းဝန်းကျင်မှာဖွင့်ထားတဲ့ဒုက္ခသည်စခန်းကိုတမရဦးသိန်းစိန်တွားရောက်ကြည့်ရှုမှာဖြစ်ပါတယ
်။ဒုက္ခသည်စခန်းတွေကိုကြည့်မယ်၊မျိုးရင်းကိုဆက်ဆက်ကြည့်ရှုမယ်။ဒါပြီးလို့ရှိရင်ကျွန်တော်တို့ဒီကျွန်တော်ခုမှပြောတဲ့ရခိုင်ပြည်နယ်ပြည်ရင်းအေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကော်မတီရဲ့ထောက်ချက်တွေ၊တင်ပြချက်တွေပုံမှန်အစီအလုပ်လုပ်ပြီးတော့ဒါလမ်းညွှန်ပါချမှာပေါ့နော်။
မူလအစီအစဉ်ရတမရအနေနဲ့အခုအကြမ်းဖက်မှုတွေဖြစ်ပေါ်နေတဲ့တန်တွဲမျိုးကိုတွားရောက်ပြီးဟိုတယ်ခီးသွားလုပ်ငန်းနဲ့ဆိုင်တဲ့ဖွံ့ဖြိုးမှုအစီအစဉ်တွေကိုလေ့လာဖို့စီစဉ်ထားပေမဲ့လက်ရှိမှာအဲ့ဒီစုပ်ပုမှုတွေဖြစ်နေတဲ့အတွက်တွားပြမယ်မတွားပြဘူးဆိုတာတော့မသေးကြဘူးလို့သိရပါတယ်။တမရဦးသိန်းစင်နဲ့အတူပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုနေဆကြီးရဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတက်နိုင်ဝင်းဟိုတယ်နဲ့ခီးဝန်ကြီးဦးထေအောင်တမရယုံဝန်ကြီးတွေဖြစ်ကြတဲ့ဦးစိုးသိန်းနဲ့ဦးတင်နိုင်သိန်းဒုတိယဝန်ကြီးတွေနဲ့စစ်ဖက်အရာရှိတွေလည်းလိုက်ပါသွားကြတာဖြစ်ပါတယ်။သုံးရက်ကြာမဲ့တမရအုပ်သိန်းစင်ရဲ့ဒီရခိုင်ပြည်နယ်ခီးစဉ်ဟာတမရဖြစ်လာပြီးနောက်ပိုင်းရခိုင်ပြည်နယ်ကိုပထမဆုံးအကြိမ်တွားရောက်လည်ပတ်ခြင်းလည်းဖြစ်ပါတယ်။ရခိုင်ပြည်ကိုဆိုင်ကလုန်းဂီရီဝင်ရောက်တိုက်ခတ်ခဲ့တဲ့2010ခုနှစ်တုန်းကအပါအဝင်အရင်ဝန်ကြီးချုပ်ဘဝနဲ့တုန်းကတော့သူ့အနေနဲ့ရခိုင်ပြည်နယ်ကိုအကြိမ်ကြိမ်တွားရောက်ဖူးတယ်လို့သိရပါတယ်ခင်ဗျာ။